မေရိကန်သမ္မတဘရက်အိုဘားမားဟာဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာခေါင်းဆောင်နေတဲ့အင်္ဂါနေ့ကတွေ့ဆုံစဉ်အာရှပစိဖိတ်ဒေသအတွင်းကမဟာမိတ်တွေကိုရေချောင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတိုးမြင့်ဆောင်ရွက်ပေးဖို့တနိထံပြုပြောကြားခဲ့ပါတယ်။သူ့ရဲ့ခီးစဉ်ဟာဒေသတွင်းပင်လယ်ပြင်ပိုင်တဲ့လုံခြုံရေးနဲ့လွတ်လပ်စွာရေချောင်းသွားလာခွင့်ရှိရေးနဲ့ပတ်သက်လို့အားလုံးမျှဝေထားရှိတဲ့တနိထံခိုင်မာမှုရဲ့လေးနက်မှုကိုမိမောင်းထုတ်ပြရောက်ကြောင်းသမ္မတအိုဘားမားကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကိုအမေရိကန်ဒေါ်လာ89တန်း၊ဗီယက်နမ်ကိုတန်း40၊အင်ဒိုနီးရှားကို21တန်းနဲ့မလေးရှားကို2.5တန်းအပါအဝင်လာမယ့်နှစ်အတွင်းဒီဒေသအတွက်အမေရိကန်အစိုးရကဒေါ်လာ259တန်းအကူအညီပေးမယ့်အစီအစဉ်ကိုလည်းသမ္မတအင်ဂျီတော်ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုကဖိလစ်ပိုင်နိုင်ငံအတွင်းကမ်းခြေစောင်းတပ်ကမ်းတက်ရင်နဲ့သုတေသနရင်တွေပို့ပေးမယ်လို့ဆိုပါတယ်။အင်္ဂါနေ့ကဖိလစ်ပိုင်နိုင်ငံကိုရောက်ပြီးတိတ်မကြခင်မှာပဲသမ္မတအိုဘားမားဟာအခုဖိလစ်ပိုင်ရေတပ်ကအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းစဉ်တွေနဲ့တောင်တောင်ပင်လယ်ပြင်အတွင်းပန်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်တွေထဲမှာကင်းလက်ရင်ဖြစ်အသုံးပြုနေတဲ့တချင်းကအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ပန်ဆိုင်ခဲ့တဲ့ BRP Gregorio del Pilar တင်မောကိုတွားရောက်ကြည့်ရှုခဲ့ပါတယ်။တောင်တောင်ပင်လယ်ပြင်အတွင်းတရုတ်တို့ကနယ်မြေပန်ဆိုင်မှုတွေလှုပ်ဆောင်နေတဲ့အတွက်ဒေသအတွင်းနိုင်ငံတွေနဲ့တင်းမာမှုတွေကြီးထွားလာနေပါတယ်။